လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တပင်ရဲ့တက်တန်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဘယူဆိုင်ရမယ့်အနေအထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်နေလို့ကျွန်တော်တို့ဂါထာတွေလိုရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဘယူဆိုင်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတံမိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံမိုးထားခံရသူဟာတံမိုးရှိအောင်နေပါလိမ့်မယ်
တရက်မှာကျွန်တော်အမျိုးသမီးဘောလုံးပွဲတစ်ခုဘောလူပွဲပေါ့အဲ့ဒါကြည့်ရပါတယ်73နှစ်အောက်ဆိုတော့ကလေးမလေးတွေရဲ့ပွဲလို့ပြောရမှာပေါ့အညာကကလေးမလေးနဲ့ဟိုတောင်ပေါ်ကအသင်းနဲ့ဘောလူပွဲတက်ကြတာပါအဲ့ဒီမှာတာဝန်ရှိတဲ့လူတွေကပြောပါတယ်ဒီကလေးတွေကတဲ့ရန်ကုန်မရောက်ဘူးတာများတယ်တဲ့နေရာစုံလိုက်ပေးတာနဲ့ပဲပျော်နေတာပဲစုတယ်ပါတယ်ရမယ်ဆိုတော့တေချာမသိဘူးတဲ့ရှုံးမင်ထွက်ရမယ်ဆိုတော့မထွက်ရသေးရင်ရန်ကုန်မှာနေရမယ်ဆိုတော့ဆက်ကန်နေကြတာပဲတဲ့အဲ့ဒါနဲ့သူတို့ဘောလူပွဲရောက်နေကြတာတဲ့ကျွန်တော်တို့တွေ့နေကြကြေးစားပွဲတွေလို့တော့မဟုတ်ဘူးပေါ့ဗျာအတမင်းဝါကြောင့်ကစားသမားတွေလည်းမဟုတ်တော့ပြောင်းရွှေ့ခြင်းတို့လောက်ခတို့လာစားတို့ပြဿနာတွေမရှိဘူးသိလည်းမသိဘူးပေါ့သူတို့သိတာတော့သူတို့နီးပြခိုင်းတဲ့အတိုင်းပဲអော်တဲ့အတိုင်းပဲစူးစမ်းပြီးတော့လောက်ကြတာပါပဲအဲ့တော့မြေပြန်းကအသိရတော့အားလုံးကနာမည်တွေကရုပ်ရှင်မင်းသမီးအဆိုတော်နာမည်တွေဒါပေမဲ့ကြည့်လိုက်တော့လူကြည့်တော့ယောက်ျားလေးရုပ်တွေကြီးပဲအဲတောင်ပေါ်သူအသိရတာသဖြင့်ရှိရှိနဲ့ပို့ဥနီနီနဲ့အသားဖြူဖြူနဲ့မိန်းကလေးအစ်စ်ပုံစံတွေပေါ့အဲ့ဒါတွေ့ရပါတယ်အဲ့တော့သူတို့ကစားတဲ့ချိန်ကလည်းတစ်ဖက်က35မိနစ်စီပဲကစားရတာပါကဲအဲ့ဒီမှာဘာကိုထူတာလဲဆိုတော့ဒီပွဲမျိုးကြည့်ရတဲ့အရာတာကဘာလဲဆိုတော့ကျေးစားပွဲတွေလိုမတူတာကကို့အယတ်ဒေသကို့ဇာတိအတွက်ဆိုတော့အဲ့ဒီမြေအတွက်ကစားကြတဲ့နေရာမှာတော့ကျေးမပါလို့စိတ်မပါဘူးလို့မထင်လိုက်နဲ့အသားကုန်အောင်လှုပ်ပြီးတော့ကန်ကြတာအဲ့ဒါတွေကအမတန်ချစ်စရာကောင်းတဲ့သူတို့ရဲ့အစဉ်လာပေါ့ပွဲမစခင်မှာတယောက်ကပြောပြတယ်ကျွန်တော်တို့ကလေးတွေကတဲ့နိုင်ငံတကာနဲ့ရှင်းလိုက်တိုင်းနံပါတ်၁ပြဿနာကအယတ်မောင်းပဲတဲ့ဟိုဟာတွေကအယတ်ကမိုးထိုးလို့ပုံမှန်ထွားရည်တွေကျွန်တော်တို့ကလေးတွေကတော့တကယ်တမ်းတွန်းတိုက်ကစားတဲ့ခါမှာပြတ်ကျန်ခဲ့ရောလို့ညီးပါတယ်အာဟာရကောင်းကောင်းမစားခဲ့ရတဲ့ဘဝတွေကိုလို့လည်းမှတ်ချက်ချပါတယ်အဲ့တော့ပွဲကတစ်ဖက်တကူးစီတွင်းပြီးတဲ့အချိန်ကစပြီးတော့အသက်ဝင်လာပါတယ်ထူးချွန်တဲ့ကစားသမားတွေလည်းပါနေတယ်အဲ့ဒီကလေးမလေးတွေပေါ့အလင်းအခေါက်ကောင်းတဲ့အပုတ်အဖန်းကောင်းတဲ့ကလေးမလေးတွေဘောလုံးရလိုက်ပြီဆိုရင်တဝောဝောနဲ့အားပေးကြတာပဲဒါပေမဲ့ကျွန်တော်ကဒီလိုပြအဲ့ဒီမှာထူးချွန်တဲ့သူအာရုံမရောက်ဘူးတယောက်ကိုကျွန်တော်တေချာကြည့်နေတာတောင်ပေါ်သူအသိရပါသူကငငယ်လေးကစနေတကျတင်လာတာမျိုးလဲဟုတ်ဟန်မတူပါဘူးပြီးတော့သူပါရမီရှင်တယောက်ဖြစ်လာမယ်လို့လည်းမပြောရဲပါဘူးသူကနောက်ခံလူအစွန်လူပါသူ့ကိုနီးပြကနေတစ်ဖက်အသိရဲ့ရှေ့တန်းတိုက်ဆက်မှုတယောက်ကိုထိန်းခိုင်းတာပါတယ်သူကကန်ဆိုးကျင်တော့သူထိရမယ်တိုက်ဆက်မှုကဗျာအားလုံးထဲမှာတိတိတသာထူးချွန်နေတဲ့ပါရမီရှင်တယောက်အဲ့တော့သူတို့အသိဘက်ကိုဂိုးဘောက်ကိုအချင်းချင်းချိန်ချောက်တာဒီကလေးမလေးကအစွမ်းရှိသမျှသူ့ကိုထိန်းချုပ်ကာကွယ်ရတာတော်တော်တော့သူ့ခံမှာပြင်းမှန်းရှာပါတယ်တဖက်နဲ့တဖက်တကိုးစီလဲတွင်းပြီးသွားပါပွဲရပိုဆူလာတာပေါ့အဲ့တော့တိုက်စစ်မှုတွေကတွင်းကြွတယ်ဟမ်နောက်တန်းကလေးမတွေကတော့စိတ်တွေပူကြပြီပေါ့ကဲအဲ့ဒီမှာကျွန်တော်တို့သတိထားမိတဲ့ကလေးမလေးကသူ့အသေးကတ်ထားတယ်အလွတ်မခံစမ်းကစားတာပဲဒါပေမဲ့ဟိုဘက်ကအမတန်ထူးချွန်တယ်လေသူ့လောက်တော့ဖြတ်ခနဲ့ဆက်ခနဲ့လှည့်ပြစ်တာပေါ့အဲ့မှာကလေးမလေးကကားခနဲ့ကြံခဲ့တယ်ဟာလဲကြခဲ့တယ်ပုံပြက်ပန်းပြက်ကြီးကြံခဲ့တာပေါ့လူတွေကတဝောဝောနဲ့ရည်ကြတယ်ဗျဒါပေမဲ့ကလေးမလေးကမရှက်ဘူးဝမ်းလည်းမနေတတ်ဘူးချက်ချင်းပြန်ရက်တယ်အသေးလေးလိုက်ဖြတ်တယ်ကြတော့လူတွေကသူ့ကိုသတိမပြုဘဲနဲ့မနေနိုင်တော့ဘူး။ဘာဖြစ်လို့လဲသူ့ရဲ့ကြိုးစားမှုပါ။အထူးသဖြင့်တစ်ဖက်ကဘောလုံးရပြီးဆွဲလာပြီးသူ့ကိုယ်ဘက်ကိုချင်းချောက်ဖို့လာပြီးဆိုတော့ဒီကလေးမလေးကတဟုန်ထိုးပြေးတော့တာအလဲအကွက်လိုက်ဖြတ်တာပဲမမီမကန်းလဲလဲကြတာပဲ။အဲ့တော့ကံမကောင်းကျင်တော့သူ့မျက်နှာကိုလည်းနေရတဲ့တဲ့ထိုးထားတဲ့ဘက်လှည့်ထားရသေးတယ်ဆိုတော့ကလေးမလေးမျက်နှာကိုရဲပြီးတော့ချွေးတွေရွှဲနေတာခဏခဏလည်းလဲကြတယ်။ကိုယ်ဘက်ကသူ့ထက်အင်မတန်ကြွားနာ ው ဒါပေမဲ့သူနှစ်ဆတိုးပြီးတော့သူ့ကြိုးစားတယ်အဲ့တော့သူ့ကိုယ်ဘက်ကိုချင်းချောက်ဖို့လာတဲ့ဘောလုံးမှန်သမျှကိုလက်သီးလေးကြည့်ကြည့်ဆုပ်ပြီးတော့အပြေးလိုက်ဖြတ်နေတာပဲကြာတော့လူတွေတနာလာတယ်သူကတော့တဟောင်တိကိုမသိဘူးသူ့ကိုယ်သူတနာကြလို့လည်းမထင်ပါဘူးနားလေပုံနဲ့မရဘူးသူတိတာကတစ်ဖက်ကတိုက်ဆက်မှုရဲ့ဘောလုံးရဲ့ကိုသူဟန်တားဖို့ပဲအဲအဲ့ဒီမှာကျွန်တော်ပြောချင်တာလာပါပြီသူဟန်တားတယ်ဆိုတာကစီကန်းထဲကဘောင်ထဲကပဲတားတာဥပဒေပြင်ပလုံးဝမကစားဘူးသူတန်းတန်းရှင်းရှင်းနဲ့သူစွမ်းသမ်းကာကွယ်တယ်အဲ့တော့ကျွမ်းကျင်မှုချင်းရှင်လိုက်မမျှဘူးအာမမျှပဲပဲ तू ကမလျှော့ဘူးအဲ့တော့လူတွေသူ့ကိုတောင်းမမထားဘဲနဲ့မနေနိုင်ကြတော့တာကိုပြောချင်တာပါပွဲရကြတော့နေပူချွေးတန်တွေကရွှဲအဝတ်တရားညစ်ပတ်လာတယ်ဒါပေမဲ့သူ့ရဲ့အာဂရာစိတ်ဓာတ်ကတော့ဖြူစင်တာပို့ပြီးတော့ပေါ်လာပါတယ်အဲ့တော့အဲ့နေ့ကအနိုင်အရှုံးကိုကျွန်တော်မညွှန်းပါဘူးအဲ့ဒီကလေးမလေးကကျွန်တော်ကိုတခုခုသင်ပေးသွားတယ်လို့ကျွန်တော်သိပါတယ်ဘာလဲဆိုတော့ तू က तू အမောပြေခြင်းဆိုတာကတစ်ဖက်ကွင်းဘဲကို तू ကန်လိုက်တဲ့ဘောလုံးကဟိုဘက်ကွင်းထဲရောက်သွားရင် तू အမောပြေသွားတယ် तू ဂုံယူတယ်ပေါ့သူဖြတ်ထုတ်နိုင်ပြီပေါ့အဲ့ဒီလောက်ပဲသူ့မှာပြောချိန်လေးရှိပါတယ်ပွဲပြီးသွားတဲ့အခါမှာနိုင်ငံရဲ့လက်ရွေးစင်အတွက်ပနာမရွေးထားတဲ့စည်ရင်းကိုကျင်းရမယ်တဲ့ကျွန်တော်ပြောချင်တဲ့ကလေးမလေးမပါဘူးဆိုတာသိပြီးသားပါဘာဖြစ်လို့လဲလောကကြီးရဲ့သဘောကကြိုးစားတဲ့လူထက်တာဝန်ကျတဲ့လူထက် ထူးချွန်တဲ့လူကပို့ပြီးတော့အာယုံကြတာမျိုးမလားစုချင်းမြင်တာမျိုးမလားဒီကလေးမလေးကတာဝန်ကျေဖို့မနေစူးစမ်းနေရတဲ့နောက်တန်းလူတယောက်ပါအဲ့ဒီပွဲမှာကလေးမလေးတင်ပေးသွားတာတွေကျွန်တော်ကြည်ကြည်နက်နက်တင်ယူလိုက်ပါတယ်ဘာလဲဆိုတော့ကိုလည်းအနိုင်ကိုသွင်းတဲ့လူမဖြစ်ချင်နေပါစေစိုးရင်ရတဲ့ဘောလုံးနောက်ကို့အသင်းကိုချင်းချောက်လာတဲ့ဘောလုံးနောက်ကိုသူ့လိုပဲလက်သီးလေးကြည်ကြည်စုပ်ပြီးတော့အမိအယပြေးလိုက်ပြီးတော့ဖြတ်ထုတ်နိုင်တဲ့သူဖြစ်ချင်တာကို